ထိုင်းနိုင်ငံမှာတရားဝင်လှုပ်လှုပ်ခွင့်ပေါ်ပန်းရောင်ကတ်တွေတက်တန်းတိုးဖို့ကိစ္စအချိန်တိုးတောင်းတာဘာကြောင့်လဲရှင်
အဲ့ဒါကငကိုတည်းသူတို့ကတတ်မှတ်ထားတာဗျဒီလဇူလိုင်လ29ရက်နေ့နောက်ဆုံးထားပြီးတော့ပိုင်းအောင်ဘာကင်ဆောင်ထားတဲ့လူတွေတက်တန်းထွက်မယ်ဒါပေမဲ့ဒီဘက်မှာရှိတဲ့တချို့လုပ်ငန်းရှင်တွေရဲ့ရက်ဖက်ဖွဲ့စည်းတွေကတော့ထိုင်းနိုင်ငံအစိုးရကိုမျက်နှာရခံတယ်ဒါပေမဲ့ရက်တိုးပေးဖို့မတိုးတော့ဘူးဆိုပြီးတော့အဲ့ဒါမနေရပါတော့သူတို့အဲ့ဒါမျိုးထုတ်ပြန်ကြည့်နေတယ်ဗျအဓိကတော့ပေါ့နော်ကျွန်တော်တို့ကဒီအလုပ်သမားတွေကကျွန်တော်နေလွန်နေတာရှိတယ်နောက်တစ်ခုကတချို့အလုပ်ရှင်မရှိသေးတာပေါ့အဓိကအဲ့တက်တန်းသူတို့ရှင်အလုပ်ရှင်ရှိရမယ်တချို့အလုပ်သမားတွေနဲ့အဲ့ဒီမှတ်ပုံတင်ဖို့စရိတ်ကနည်းနည်းလေးကြီးများတော့အဲ့ဒါလည်းသူတို့မတက်နိုင်ရလိမ့်ရှိတယ်အဲ့ပေါ်မှာမူတည်ပြီးတော့ချို့အလုပ်သမားတွေကမတိုးပဲနဲ့နေကြတာမျိုးတွေတွေ့ရတယ်ဒါကြောင့်မို့ကျွန်တော်တို့အနေနဲ့ရက်ကိုတိုးပေးတဲ့လို့ကျွန်တော်တို့ကအဲ့လိုမျိုးတောင်းဆိုတာဒီမှာနောက်တစ်ခုကတက်တမ်းမတိုးပဲနဲ့ပေါ့တရားမဝင်လို့တဲ့အလုပ်သမားတွေကိုလက်ခံတဲ့တဖြည်းတွေကကျွန်တော်စီစီရည်ယူမယ်အထိအဲ့လိုမျိုးဆုံးဖြတ်တာတွေရှိပါတယ်ချို့ကျိန်လာကတော့ဒီတရားမဝင်တဲ့ရှေ့ကအလုပ်သမားတွေပုံများလာမယ်အလုပ်လက်မဲ့တွေပုံဖြစ်လာမယ်အဲ့လိုမျိုးတွေတော့ကျွန်တော်ဆိုရင်ပါပဲ
ဒီတက်တမ်းတိုးကအတွက်ကလေဘယ်လောက်ပေးရလဲရှင်
ဒီကတော့အလုပ်သမားတွေကသူတို့ကိုယ်တိုင်တက်တမ်းမသွားနိုင်တော့ပွဲစားတွေနဲ့တစ်ဆင့်သွားသွားနေရတယ်နောက်လုပ်ငန်းရှင်အတူတွေရှာပြီးတော့သွားတယ်ဆိုတော့ဒီပုံမှန်ဆိုရင်တော့ဒီ3000ဝန်းကျင်တော့ပဲရှိတယ်ဒါပေမဲ့အများအပြားကတော့9000 6000လောက်ကုန်တဲ့ပုံစံမျိုးတော့ဖြစ်နေတယ်ဗျ
ဒီအလုပ်သမားအဖွဲ့အစည်းတွေကတက်တန်းတိုးတာဘယ်လောက်အချိန်အထိတက်တန်းတိုးတောင်းလိုက်တာလဲရှင
်ဒီကတော့ပေါ့နော်နောက်ထပ်အနည်းဆုံးတစ်လပေါ့တစ်လဆိုတော့ဒီဩဂတ်လနောက်ဆုံးရက်ထိကျွန်တော်တို့ကတော့အဲ့လိုမျိုးတောင်းတာပေါ့အ
ဲ့တော့ထိုင်းနိုင်ငံအလုပ်သမားဝန်ကြီးဌာနအနေနဲ့ဘာကြောင့်တက်တန်းမတိုးပေးနိုင်တယ်လဲဆိုတာကိုရောထုတ်ပြန်ထားတဲ့အထက်မှာပါလားရှင
်ဟုတ်သူတို့တော့အဲ့လိုမျိုးတိကျကြတော့ဘာကြောင့်မတိုးပေးတာတော့သူတို့မပြန်ထားဘူးဒါပေမဲ့သူတို့ရခိုင်ကတတ်မှတ်ထားတဲ့အတိုင်းပဲ29ရက်နေ့နောက်ဆုံးထားပြီးတော့တက်တန်းတိုးရမယ်ဆိုပြီးတော့သူတို့ကကြီးညာတယ်ဗျဟုတ်ကဲ့
သူတို့တတ်မှတ်ထားတဲ့ဇူလိုင်29တက်တန်းတိုးရမယ်ရက်ကိုကြော်သွားမယ်ဆိုလို့ရှင်ရောထိုင်းအာဏာပိုင်တွေကဘယ်လိုတွေအရေးယူကြမှာလဲရှင
်တက်တန်းမတိုးခဲနဲ့တက်တန်းကုန်သွားလို့ရှင်တော့ဒါတော့ထိုင်းအာဏာပိုင်တွေကတော့ပထမဦးဆုံးအလုပ်သမားတွေကိုဖမ်းဆီးတာရှိမယ်ပြန်ပို့တာရှိမယ်ဒါကအလုပ်သမားတွေတိုက်ရိုက်ခံရမယ်နောက်တစ်ခုကတက်တန်းမတိုးပဲနဲ့တရားမဝင်လုပ်ကိုင်တဲ့အလုပ်သမားတွေတွေ့လို့ရှိရင်အလုပ်သမားတယောက်ကိုထိုင်းလုပ်ငန်းရှင်ကိုပတ်မှုတသိန်းလုံးခိုင်းမယ်ဆိုတဲ့ဟာတွေခါမှာပြန်ကိုထိုင်းလုပ်ငန်းရှင်တွေကလည်းခိုင်းလို့မျိုးလက်မမရှိတဲ့အလုပ်သမားတွေကိုခိုင်းရဲဖို့တော့တော်တော်အခက်အခဲရှိတယ်လို့ကျွန်တော်အဓိကတော့ပြန်ဖို့ပါပဲတရားမဝင်ဖမ်းပြီးတရားမဝင်လုပ်တဲ့ဆိုလို့ရှိရင်တော့သူ့ရဲ့ပုံမှန်လုပ်ထုံးလုပ်ညီတိုင်းပေါ့နော်ဒီမေဇာဂိတ်တွေကိုပြန်ပို့မယ်ဖမ်းပြီးတော့ရက်30တဲ့မကျော်တဲ့ချုံနောက်မှုခံကောင်းခိုင်းရမယ်ခိုင်းနိုင်ငံမှာဒါပုံမှန်လူတွေလုပ်တာရှိတဲ့ဟိုပါပဲ
ဒေါ်ဆန်းစုကြည်ခီးစဉ်ပြီးတဲ့နောက်ပိုင်းဒီရက်ပိုင်းမှာပန်းရောက်ကမ်းမရှိလို့ဖမ်းခံတဲ့အလုပ်သမားဘယ်လောက်လောက်ရှိတယ်လို့ကြားရလဲရှင
်ကျွန်တော်တို့မှာတော့မှတ်တမ်းမှရတိကျနဲ့ဘယ်နှရာဘယ်နှထောင်ဖမ်းခံရှိတယ်ဆိုတော့ကျွန်တော်မလုပ်ထားမိဘူးကျွန်တော်တို့မှာလည်းအဲ့လောက်ထိတိကျမရှိပါဘူးဒါပေမဲ့ကျွန်တော်တို့ပုံမှန်အဖြစ်တော့ဒီအလုပ်သမားကြီးဆောင်ရွက်တဲ့လူပုဂ္ဂိုလ်တွေဖွဲ့စည်းတဲ့ကျွန်တော်တို့ဆက်သွယ်ပြီးတော့အကြောင်းကြားလာမျိုးတွေတော့ရှိပါတယ်အခုကနောက်ပိုင်းပေါ့နော်ဒီနိုင်ငံတော်အကြံပေးပုဂ္ဂိုလ်ပြန်လာပြီးနောက်ပိုင်းမှာတော့ကျွန်တော်တို့ဖမ်းခံတယ်ဒါနဲ့ပေါ်လို့ပဲဒီဥပဒေနဲ့မညီညွတ်တဲ့အလုပ်သမားတွေပေါ့ဒီနိုင်ငံကောင်းဆောင်တွေဆွေးနွေးပြီးတဲ့ချိန်မှာတရားဥပဒေရဆောင်ရွက်ပါဆိုတဲ့ဟာကိုကျွန်တော်တို့ကောင်းဆောင်ကပြောခဲ့တယ်ဆိုတော့ထိုင်းဆိုးအနေနဲ့ဒါတွေကသူတို့ရဲ့တမန်ဒါတရားဥပဒေရဆောင်ရွက်ပြီးနေတာလို့ကျွန်တော်မြင်ပါတယ်ထိုင်းဆိုးအသက်မှတ်ထားပြီးသားအချို့အလုပ်ရကျွန်တော်မြန်မာလူတို့မှလုပ်လို့မရတဲ့အလုပ်သမားအလုပ်တွေရှိတယ်ဒါတစ်ချက်အဲ့ဒါမှတွေ့လို့ရှိရင်ဖမ်းမယ်နောက်တစ်ခုကလုပ်ငန်းရှင်မတူတာအချို့အလုပ်သမားတွေကအိပ်ပြန်လုပ်ငန်းဆီပြီးတော့မှတ်ပုံနေတာလေအိမ်ပေါ်သွားလုပ်နေတာရှိတယ်အမှုတွေချို့ဟိုတယ်နဲ့ခီးသွားလိုက်လုပ်ငန်းတွေမှာလုပ်တာရှိတယ်အဲ့ဒါမျိုးမတူတဲ့လူတွေကလည်းအခန်းခံရှိတယ်ဆော့ပြောတဲ့ဥပဒေတိုင်းပေါ့လေတနိုင်ငံမှာတရားဝင်ဆွေးနွေးကြတဲ့ဥပဒေတိုင်းဆောင်ရွက်ဖို့ဆိုတော့ဒါတော့လေးကိုတာသွားတယ်ထိုင်းဆိုးကဥပဒေတိုင်းဆောင်ရွက်ပြီးနေတာပါကျွန်တော်တို့ခေါင်းဆောင်ရဲ့တောင်းဆိုချက်အတိုင်းဥပဒေရဆောင်ရွက်နေရလို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ပါအန်ကယ်ဦးတို့ကြည့်ခုလိုဖြစ်ပြီးလားကျေးဇူးတင်ပါတယ်ရှင်